လာမယ့်အင်္ဂါနေ့မှာမုန်တိုင်းတန်တဲ့ပေါ်တူရီကိုဒေသကိုလာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေ့တုန်းကပဲကြေညာခဲ့ပါတယ်။ပြီးခဲ့တဲ့အပတ်တွင်ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်ခဲ့လို့ပေါ်တူရီကိုကျွန်းမှာထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတာပါ။ပေါ်တူရီကိုကျွန်းရဲ့ခြေကံအဆောက်အဦတွေအားလုံးနှိပါပျက်စီးသွားခဲ့ပြီးတော့အဲ့ဒီမှာအစားအစာတန့်ရှင်းတဲ့ရင်းနဲ့လျှက်စစ်မှုတွေအရေးပေါ်လိုအပ်နေပါတယ်။ကွန်ဂျီကယ်ဇယ်ရေးလုံးမဲ့လေရင်နေအမေရိကန်ရေးတပ်တမောတွေနဲ့ကန်ကြီးဆောင်တပ်ဖွဲ့တွေတမောတွေကန့်ကတ်ရန်နာနိုင်မှုလုံခြုံစိတ်ချတဲ့နေရာကလည်းအဲ့ဒီမှာအနေအချင်းပဲရှိပါတယ်အမေရိကန်ပြည်ထောင်စုကနေပြီးတော့ပေါ်တူရီကိုကိုတိုက်ရိုက်ပေးမဲ့ရက်ပေါင်း180အကူအညီပါဝင်ရေးပေါ်ကူညီပေးမှုတွေနဲ့ပျက်စီးတွေကိုဖယ်ရှားလုပ်ရေးအတွက်ရမုံငွေတွေတိုးလာအောင်လှုပ်ဆောင်မယ်လို့အင်ဂျီတို့ကပြောပါတယ်ပြန်နေတော်ရေးလုပ်ငန်းတွေကအချိန်တော်တော်ယူရမှာဖြစ်ပြီးတော့တိတ်ပြီးတော့ခက်ခဲလာတယ်ဆိုပေမဲ့လည်းကျွန်တော်တို့အားလုံးအတူတူကဝိုင်းပြီးတော့ကဲကဲဒီကိုကြော်ဖြတ်ကြမယ်ဒီပေါ်တူရီကိုပြည်နယ်တော်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုကူညီပေးဖို့လည်းညွှန်ကြားထားတယ်လို့သမ္မတထရန့်ကဆိုပါတယ်ပေါ်တူရီကိုကျွန်းဟာအခုနောက်ဆုံးတက်ခဲ့တဲ့ဟာရီကိန်းမာရီယာမတိုင်ခင်တပတ်ကျော်တုန်းကလည်းအင်မာဆိုတဲ့ဟာရီကိန်းဝင်ခဲ့လို့အဲ့ဒီမှာတလအတွင်းမုန်တိုင်းတစ်ခုမိတဲ့ကျွန်းဖြတ်တာကြောင့်ထိခိုက်ပျက်စီးမှုတွေဟာအကြီးအကျယ်ဖြစ်ပြီးတော့အကူအညီတွေလည်းအမြောက်များလိုအပ်နေတာပါ